ကချင်လူမျိုးရေးအဖွဲ့ KIO ရဲ့ပညာရေးကျောင်းတွေတည်ရှိရာမိုင်းကြရံမှာတော့ကိုဗစ် -19 ကပ်ရောဂါကူးစက်မှုဟာထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်နေပြီလို့ KIO ရဲ့ကိုဗစ်ထိန်းချုပ်ရေးတာဝန်ရှိသူကပြောပါတယ်။ဒါကြောင့်အသွားအလာကန့်သတ်မှုတွေကိုစတင်ဖြေလျော့ပေးနေပါပြီ။ပြည်တွင်းဒုက္ခသည် IDB စခန်းမှာတော့ကူးစက်မှုတွေထပ်မံတွေ့ရှိနေတာကြောင့်လူစုလူဝေးမလုပ်ဖို့ဆက်ပြီးတော့ကန့်သတ်ထားပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းကပြောပြပေးပါရှင်။
ကချင်အမျိုးသားကောလိပ်ဖက်ဒရယ်ဥပဒေအကယ်ဒမီနဲ့တခြားပညာရေးကျောင်းတွေဖွင့်ထားတဲ့မိုင်းကြရံမှာပြီးခဲ့တဲ့ဇူလိုင်လဆန်းကအဆောင်နေကျောင်းသားတွေမှာကိုဗစ် -19 ရောဂါစတွေ့ခဲ့တာပါရောဂါပိုးကူးစက်မှုတွေတွေ့ခဲ့ပြီးတဲ့နောက်မြို့နယ်ပြည်သူ 14,000 ကျော်လောက်ကိုစစ်ဆေးရမှာလူ 2,000 လောက်ကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ခဲ့ရပါတယ်အခုချိန်မှာတော့အတူပြုလူနာ200ဝန်းကျင်လောက်သာရှိတော့ကြောင်း KIO ကိုဗစ် -19 ရောဂါကာကွယ်တားဆီးနှိမ်နင်းရေးကော်မတီကအတွင်းရေးမှူးဘုံမှုကြီးဟိန်းဝံကအခုလိုပြောပါတယ
်ဒီကိတဲ့ဇူလိုင်လဆွေမထောင်ကျော်ပြီးအဲ့ဒီမှကြာရကပို့စတစ်လူဝေးရမထောင်နဲ့4500လောက်ရှိနေတယ်အဲလည်းဝင်ချင်တော့ပို့တာပြတ်ပြင်းသွားတဲ့လူလဲတော်တော်များပြီးပို့စတစ်စီပို့တရားအနည်းငယ်ပါတော့ပဲတော်နေကွာ
မိုင်ကြာရမြို့မှာကူးစက်မှုတွေကိုထိန်းချုပ်နိုင်တာကြောင့်လော့ဒ်ဒေါင်းချပြီးအသွားအလာကန့်သတ်တာတွေကိုစက်တင်ဘာလ1ရက်နေ့ကအကန့်အသတ်နဲ့စတင်ဖြေလျှော့ခဲ့ကြောင်းလည်းဆက်ပြောပါရစေ
။မန်ချက်စတာမှာဒီဘလတ်တီးပတ်နေတော့လော့ဒ်ဒေါင်းချိန်လိုက်တယ်။ဒီမန်နလာညီပါလောက်အင်္ဂလိပ်ရှိရဆိုလို့သူတို့တို့လည်းသူတို့ကအပြစ်ထက်မှာခက်ခဲတွေကြုံနေရတယ်သူတို့လည်းအရာချင်းတော့ပူအလုပ်ချင်းမှုတွေအဲ့ဒီအချိန်နဲ့ရအောင်အင်္ဂလိပ်ကောင်းချိန်လိုက်တာသူလူစုလူဝေးတော့ခွင့်ပြုပြီးဒီအဓိကဆိုလို့ရှိရင်ကိုဝီဖီကနဲ့အရင်ရဲနာဆောင်ရွက်ပြီးအဲ့ဒါပြီးဟိုကျမတ်ဆောင်ရွက်တာဖြစ်တယ
်။မိုင်းကြရံမြို့အနီးကပါကထောင်ပြည်တွင်းဒုက္ခသည် IDB စခန်းမှာတော့အတီးပြုတ်လူနာ40ကျော်မနေ့ကတွေ့တာကြောင့်လော့ဒ်ဒေါင်းသတ်မှတ်ချက်တွေချထားပြီးအသွားအလာဆက်လက်ကန့်သတ်ထားသလိုပိုးတွေ့လူနာတွေကိုလည်းတီးခြားခွဲထားပါတယ်။ COVID-19 ကူးစက်မှုရော့ကျလာပေမဲ့လည်းထပ်မံကူးစက်မှုတွေမရှိအောင်ကာကွယ်ဆေးထိုးတာတွေကိုဆောင်ရွက်ဖို့ပြင်ဆင်နေသလိုရောဂါဆန်းသတ်ဖို့ကူတာဖို့အတွက်လဲမိုင်ဂျာရန်နဲ့လိုင်ဇာမှာဆေးရုံတွေကိုအဆင့်မြင့်တင်တည်ဆောက်နေတယ်လို့ဘုံမူကြီးဟိန်းဝံကပြောပါရယ်မိုင်ဂျာရန်ဒေတာကိုဗစ် -19 တိုက်ဖျက်ရေးအစီအစဉ်မှာကူညီဆောင်ရွက်နေတဲ့ဒေတာကန်တူကတော့လက်ရှိအခြေအနေပေါ်မှာအခုလိုပြောပါရယ
်လော့ဒ်ဒေါင်းကမနေ့ကအိုက်ဆိုဖွင့်နေဟာဖြစ်ရတယ်လူတွေကတော့နည်းနည်းအသွားလာကတော့နင်းနေဆဲပဲဟိုအလုံးကဂရုစိုက်ဖြစ်နေတဲ့ဟာလေးနော်ဒီဒေတာကန်ကတော့အခုဆက်လို့ရတယ်ဆိုမဲ့အရင်တော့အမေမျိုးလူလူလဲလဲအဲ့လိုတွားဟာမျိုးရှိဘူးဆိုတော့ COVID ကောင်းပြရတဲ့စီကံဆက်မှတ်ထားတယ်အပြင်ထက်မယ်ဆိုရင် COVID စီကံအားနိုင်နိုင်ရမယ်ဆိုတဲ့ဟာမျိုးပေါ့နော်အရင်ကဖြစ်တဲ့အချိန်နဲ့ပြောမယ်ဆိုရင်ရော့သွားပြီဒါမျိုးအရင်အချင်းချင်းတော့မဟုတ်ဘူးပေါ့လေနော်အားလုံးကြီးစိုက်နေစီစဉ်စီချင်းလောက်တော့ဆိုရင်တော့စပီးချင်းထုတ်နိုင်ရဲ့အပေါ်ကမျိုးအလိုမျိုးရှိပါတယ်ဟုတ်ကဲ့
ကချင်းပြည်နယ်တဲကမြို့နယ်18ခုမှာ COVID-19 ကူးစက်မှုတွေမြင့်တက်ခဲ့တာကြောင့်မြကြီးနာဗမော်ရွှေကူဖားကန့်တဲ့မိုးကောင်စတဲ့မြို့နယ်တွေမှာမလိုအပ်ဘဲအပြင်းမထွက်ဖို့ stay home သတ်မှတ်ချက်တွေကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။